ဒီခိုင်ပြည်နယ်အစိုးရကနေရတိတောင်မြို့နယ်ကြောက်တန်းကြီးရွာနေတဝိုက်မှာနေမြေရှင်းလင်းရေးညွှန်ကြားချက်ကိုပြန်လည်ရုပ်သိမ်းလိုက်တဲ့ဆိုပေမဲ့တိုက်ပွဲဖြစ်ပွားနေတဲ့အချိန်တွေကိုတင်ဆက်ပေးပါမယ်ကျွန်တော်နိုင်ကုန်အိမ်မှာဒီခိုင်ပြည်နယ်ရတိတောင်မြို့နယ်ကကြောက်တန်းကြီးရွာအုပ်စုနီတမရော်ကစစ်စင်ရေးတွေဆင်နွှဲဖို့ရှိတဲ့အတွက်ဒေသခံတွေတိုင်းချောင်ဖို့ညွှန်ကြားချက်ကို ဖြစ်ပွားနေတယ်လို့တိရခန့်ယွာရာတုကပြောပါတယ
်။ဒိတ်ဝေကခုနဖြစ်တယ်။နောက်ပြည်စိတော့ပြန်သွားတယ်မတန်တော့။ဒီဖိုင်အောင်တန်စီမှာရော်တော့ရော်နေနေတောင်းဖို့မှာ။ဒိတ်ဝေစင်းနေတာဟိုစင်ပြေနေကဒီနေ့ကြည့်ဆိုတော့ဂျပန်စစ်ကြော်ပြီးပေါ့။ကောင်းတာစီကကုတတိအလောင်းတွေမကောက်တဲ့ဘူးတွေ့ရပဲ
ဒီဖြစ်ပွားတဲ့တိုက်ပွဲကြောင့်ကြီးရွာကအိမ်တချို့နဲ့အိမ်မွေးတရိစ္ဆာန်တွေမိလောင်ပြည့်စုံမှုရှိခဲ့တယ်လို့သူကဆက်ပြောပါတယ
်ကောင်းတာစီရောမအိမ်နှလုံးမိလောင်တယ်ကြောက်တဲ့မှာတော့6ကောင်လည်းနဲ့ကြီးမှန်တယ်ကြောက်တဲ့မှာအိမ်ဒလုံးခက်ပြီးမိလောင်ကြောက်တဲ့မှာတော့ရော်တဲ့ကောင်နေချင်းရှိတယ်လေထန်နေကြအော်တာစီမှာတော့မရှိဘူးပေါ့
ကြောက်တန်းကြီးရွာနီးတဝိုက်မှာရခိုင်လက်နဲ့ကန်အီအဖွဲဝင်ရောက်လှုပ်ရှားနေလို့တမရော်နဲ့တိုက်ပွဲဖြစ်ပွားခဲ့ကြောင်းတမရော်ပြောခွေရဘူမှုချုပ်စော်မင်းထွန်းကပြောပါတယ
်ဒီရက်ချင်းတော့ကျွန်တော်မသိဘူးကြောက်တန်းဘက်မှာတော့ကျွန်တော်၂ရက်ရှိပြီတိုက်ပွဲဖြစ်ပွားခဲ့တာရှိတယ်အဲဒီနှစ်နေရာမှာဖြစ်ခဲ့တာရှိတယ်25ရက်နေရာတည်း28ရက်နေကဖြစ်ခဲ့တာရှိတယ်ဒီဘက်ကတော့နည်းနည်းသင်အားများတယ်လို့ကျွန်တော်သိရှိထားရပါတယ်ကျွန်တော်ဘက်ကလည်းထိခိုက်ကြုံမှုတွေရှိပါတယ်ထွန်းရွေရွာတဲ့နားလေးမှာဖြစ်ပွားခဲ့တာရှိတယ်။အဲရနဲ့မိုင်းထောင်မိုင်းဆက်တိုက်ခိုက်ခဲ့ရတယ်ရှိတယ်
။ဒီခိုင်လက်နက်ကန်အေအဖွဲ့ပြောခွေရခိုင်ဒုက္ခကတော့ကြောက်တန်းကျေးွာနေတဲ့ဝိုင်းတိုက်ပွဲဖြစ်ပွားတာရှိနေပေမဲ့အသိစိတ်အခြေအနေကိုမသိရှိသေးဘူးလို့ဆိုပါတယ်။ဒီရက်ပိုင်းတွင်တိုက်ပွဲဖြစ်ပွားတာနဲ့အတူဘုံပွားကွဲမှုဖြစ်စဉ်တွေလည်းရှိခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကစစ်သွေးမြို့ရေချမ်းမြင့်ရွာနီးမှာဘုံတလုံးပွားကွဲခဲ့သလိုမပွားကွဲသေးတဲ့ဘုံငါလုံးကိုတတ်မတော်မိုင်းရှင်းလေးရေဖွဲ့ကနေတက်မဲ့ပြုတ်လုခဲ့တယ်လို့ဗိုလ်မှူးချုပ်စွန်မင်းထွန်းကပြောပါတယ်။မနေ့ကမနေ့ပိုင်းမှာကြောက်တော်မြို့နယ်ကန်ဆောင်စစ်စေးရေးခိတ်မှာအေအေရခိုင်လက်နက်ကန်အမာခံတူးကိုစီစစ်ဖမ်းဆီးရမိတယ်လို့တတ်မတော်ပြောခွေရဗိုလ်မှူးချုပ်စွန်မင်းထွန်းကပြောပါတယ
်။ကန်ဆောင်ဘက်မှာစစ်စေးရေးခိတ်မှာရင်မောင်းတယောက်နဲ့ပါလာတဲ့ရှင်ကိုဒီဦးထဲမှာမှတဦးကတော့တလူအပေါ့ဝကြီးကမှနေတဲ့လူတယောက်ကတော့အေအေမာခံတဦးဖြစ်တယ်။အဲ့ဒါတော့တလူတို့စစ်စေးနေတာဖြစ်ပါတယ်ဗျ။
အေးမခံလို့ယူဆရတဲ့သူကိုစစ်ဆေးရမှာ၎င်းကင်ဆောင်ထားတဲ့ဖုံးတွင်ဖောက်ခွေရည်မိုင်းပြုတ်လုတဲ့မှတ်တမ်းဓာတ်ပုံ၎င်းကိုယ်တိုင်ဖောက်ခွေရည်ရမှုကင်ဆောင်ထားတဲ့မှတ်တမ်းဓာတ်ပုံတွေအပေါဝါကျေးရွာနီးထောင်ထားတဲ့မိုင်းနဲ့မိုင်းထောင်နေရာပြ GPF မြေပုံညွှန်းစကရင်ရှော့မှတ်တမ်းဓာတ်ပုံတွေကိုစစ်ဆေးတွေ့ရှိခဲ့လို့၎င်းကိုယ်ဆက်လက်စစ်ဆေးနေဆဲလို့သတ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ကန်ဆောင်စစ်ဆေးရေးခိတ်မှာဖမ်းဆီးရမိတဲ့ဆိုတဲ့သူဟာအေးဖွဲ့ဝင်မဟုတ်နိုင်ဘူးလို့အေးပြောခွေရခိုင်ဒုက္ခကပြောပါတယ်။
မြမစစ်တပ်ကတော့သူတို့ဒီတာမန်အရာသားတွေကိုဖမ်းဆီးပြီးတော့မှဒါအေးအမာခံဆိုပြီးတော့ဒါအမေးဆက်ဆွေးလေးရှိတဲ့ကိစ္စဖြစ်တယ်ဗျ။အဲကြောင့်မို့လို့အဲ့ဒီမှာဖမ်းမိခဲ့ဆိုတာလည်းပဲဒါကျွန်တော်တို့လူလုံးဝမဖြစ်နိုင်ဘူးလို့ကျွန်တော်ကတော့အဲ့လိုပဲထင်တယ်
။ရခိုင်ပြည်နယ်မှာမြမစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေးဖွဲ့တို့တိုက်ပွဲဖြစ်ပွားနေတဲ့အချိန်ဒီမှာရတိတောင်မြို့နယ်ကြောက်တန်းကျေးရွာနီးတစ်ဝိုက်ကိုတမတော်ကနေမြချင်းလေးပြုလုပ်မှမို့ဒေသခံပြည်သူတွေတင်းချောင်ရဖို့ဒီကံပြင်းနေဆိုရဖွဲ့ကနေစွန်လ23ရက်နေ့မှာထုတ်ပြန်ခဲ့ပေမဲ့26ရက်နေ့နေ့စွဲမှာဒီညွန်ကြားချက်ကိုပြန်လည်ရုပ်သိမ်းခဲ့ပါတယ်။ဒီညွန်ကြားချက်ကိုပြန်လည်ရုပ်သိမ်းလိုက်တဲ့ဆိုပေမဲ့လည်းရတိတောင်မြို့နယ်ကြောက်တန်းရွာပအဝန်းကျင်ကရွာတွေရတိတောင်မြို့နယ်ရှေးချမ်းပြင်ကောင်းရွာဟောင်းပေါတော်ကြီးထုံးယူဝေရွာတဲ့ထုံးယူဝေရွာဟောင်းချိန်သာစတဲ့ရွာကရွာသားတွေဟာရတိတောင်စစ်သွေးမြို့နယ်အနီးဝန်းကျင်ရွာတွေမှာစစ်ဘေးသိမ်းရှောင်နေရဆဲဖြစ်ပါတယ်။တမတော်ကနေမြေရှင်းလင်းရေးစစ်ဆင်ရေးတွေဆင်နွှဲမဲ့အစီအစဉ်ပေါ်ဆွေးရင်ကြောင်းမြန်မာနိုင်ငံခြေဆိုင်အမေရိကန်ကနေဒါ UK နဲ့ဩစတြေးလျနိုင်ငံတန်ယုံတွေကလည်းပြီးခဲ့တဲ့သတင်းပတ်ထဲမှာကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်။အမေရိကန်ခြေဆိုင်နိုင်ငံတကာဒုက္ခသည်ရေလှုပ်ရှားမှုအဖွဲ့ Refugee International ကလည်းနေမြေရှိလေးရေးစစ်ဆင်ရေးတွေလုပ်ဖို့ချင်းချောင်းနေတဲ့လောက်ရအတွက်စိတ်အနှောက်အယှက်ဖြစ်ရကြောင်းဒီကနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ချင်းချောင်းမှုကြောင့်ရခိုင်တိုင်းဒေသများစုဖြစ်တဲ့ထောင်ပေါင်းချီတဲ့ဒေသခံတွေထပ်ပြေးသိမ်းရှောင်ခဲ့ရသလိုတာဝန်ခံမှုရှိအောင်နိုင်ငံတကာတိုင်းဝန်ကတောင်းဆိုဖို့ပြက်ကွက်မယ်ဆိုရင်နောက်ထပ်လည်းနေအိမ်စွန့်ခွာရအောင်မှဖြစ်ကြောင်းသတိပေးထားပါတယ်။မြန်မာနိုင်ငံခြေဆိုင်ကုလသမဂ္ဂယုံကလည်းရခိုင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်လာနေတဲ့ပေါ်ဆိုရင်ကြောင်းနဲ့အယက်သားတွေမထိခိုက်အောင်အရေးကြီးစီစဉ်ဖို့လည်းမနေ့ကကြေညာချက်ထုတ်ပြန်တိုက်တွန်းထားပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။